Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာသောရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဩဂုတ်လ30ရက်နေ့စနေနေ့ညနေပိုင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16925တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမကတင်ကြီးထိုက်ပါ
ကျွန်တော်ကတော့အောင်မဒီညနေခင်းအစီအစဉ်လေးကိုမအေးတန်တာကြောင့်နဲ့အတူတင်ဆက်ပြမှာပါဒီကနေ့ထူးခြားတဲ့သတင်းတွေကတော့ဥရောပသမဂ္ဂကနေအကူအညီတောင်းခံဖို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုဘရပ်ဆဲလ်ကိုရောက်ရှိသွားတာနောက်ဒီအမေရိကန်ကအီရန်ပေါ်နောက်ထပ်စီးပွားရေးပြစ်ဒဏ်ချမှတ်လိုက်တာစတဲ့သတင်းတွေကိုတင်ဆက်ပြမှာပါမတ်တင်ကြီးရေ
ကောင်းပါပြီရှင်သတင်းတွေပြီးမှပထမဆုံးနားဆင်ကြရမှာကတော့ဆယ်စုနှစ်သုံးခုကျော်အတွင်းပထမဆုံးအချိန်ဖြစ်ကောက်ယူတဲ့မြန်မာနိုင်ငံကတကောင်စီရင်ကောက်ယူမှုအခြေအနေကတနိုင်ငံလုံးကိုလွှမ်းခြုံနိုင်ပါသလား
တကောင်ပြည်နယ်မှာဆိုရင်အောက်က grassroot level အောက်ခြေမှာကျွန်တော်တို့တွေ့တယ်စီယုံတယ်ဒါဒီဥစ္စာဖျားလို့တွေ့ကောက်တဲ့ကိစ္စလက်ခံပေးဖို့ကျွန်တော်ပန်ကြားတယ်
ပြည်ထောင်စုဝန်ကြီးဦးခင်ကြီးရဲ့ပြောကြားချက်ပါရှင်အပြည့်စုံကိုသတင်းတွေကြီးညာပြီးမှပထမဆုံးတင်ပြပေးပါမယ်ဒီနောက်မှာတော့တင်းဆဲခံထားရတဲ့လေယာဉ်တွေပြဿနာတွေကိုအမြန်ဆုံးဖြေရှင်းပေးဖို့အီယာဝတီတိုင်းကတောင်သူလယ်သမားယာနဲ့ချီပြီးတော့ဆန္ဒပြတောင်းဆိုကြမယ်အကြောင်းနောက်တရုတ်နိုင်ငံကတရုတ်နိုင်ငံသားအဖြစ်ရောတခြားနိုင်ငံသားတွေအဖြစ်ပါခံယူထားကြတဲ့သူတွေအပေါ်မှာတရုတ်အစိုးရကဘာများအရေးယူဆောင်ရွက်ဖို့ရှိလဲဆိုတာကိုနောက်ပိုင်းမှာတင်ပြပေးဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့မအေးတန်နာကျော်တို့ကကြီးညာပေးကြပါအောင်ရှင
်။ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုဟာဒီကနေ့မှာဘရပ်ဆဲလ်ကိုရောက်ရှိသွားပါတယ်။ဒီခီးစဉ်အတွင်းယူကရိန်းခွဋ်ထက်ရေးသမားတွေကိုအားပေးထောက်ခံနေတဲ့ရုရှားသမ္မတဗလာဒီမီယာပူတင်အပေါ်ဥရောပသမဂ္ဂအနေနဲ့ဖိအားပေးဖို့မစ္စတာပိုရိုရှန်ကိုလှုပ်ဆောင်มาဖြစ်ပါတယ်။ယူကရိန်းရှေ့ဘက်ကရုရှားလူလာသူခွဋ်ထက်ရေးသမားတွေနဲ့ယူကရိန်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေခြင်းအတွင်းယူကရိန်းဂျက်လီယန်တိုက်လီယန်တစည်းရုရှားမစ်ဆိုင်းဒိုဂျီထိမှန်ပြီးပြတ်ကျခဲ့တယ်လို့စနေနေ့အစောပိုင်းမှာယူကရိန်းစစ်ဘက်ကပြောပါတယ်။ SU-25 တိုက်လီယန်ဟာတောက်ကြနေတဲ့ရုံကပစ်ချခံခဲ့ရပြီးလေယာဉ်မှူးကတော့လေယာဉ်ကနေဘေးအန္တရာယ်မရှိဘဲခုန်ထွက်လာနိုင်ခဲ့ပါတယ်။ဒါပေမဲ့လည်းဒါဟာဘယ်နေရာမှာဖြစ်ခဲ့တယ်ဆိုတာကိုတော့တိတိကျကျပြောဆိုတာမျိုးမရှိပါဘူး။လာပေါင်းတန်ကြာခွဋ်ထွက်ရေးသမားတွေနဲ့တိုက်ခိုက်နေခြင်းတော့တွင်နောက်ထပ်စစ်မျက်နှာသစ်တစ်ခုထပ်တိုးလာခြင်းမှာယူကရိန်းဟာမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO အဖွဲ့ဝင်ဖြစ်ဖို့ကြိုးစားနေတဲ့အကြောင်းလဲတောက်ကြနေမှာကြီးညာပါတယ်။ဒါအပြင်အနောက်နိုင်ငံတွေရဲ့စီးရေးကူညီတွေရဖို့ကိုလည်း Kiev ကကြိုးစားနေတာပါ။ခွဋ်ထွက်ရေးသမားတွေကိုရုရှားသမ္မတပူတင်ဟာကူညီထောက်ပံ့ပေးနေတယ်လို့ဥရောပနဲ့အမေရိကန်ပြည်ထောင်စုကဆွဆဲနေခြင်းမှာပဲ။ Mr. Putin ကယူကရိန်းအစိုးရဟာတိုင်းပြည်အခြေခံကအတိုက်ခံနေအပေါ်ဖိအားပေးနေနေတယ်ဆိုပြီးပြန်လည်ဆွဆဲခဲ့ပါတယ်။
အီရန်နိုင်ငံက ISIS အစ္စလာမ်နိုင်ငံတော်စစ်သွေးကြွတွေကိုနှိမ်နှင်းဖို့နိုင်ငံတကာကကြေကြေပြင်းပြင်းပူးပေါင်းဆောင်ရွက်ကြဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတိုက်တွန်းသွားပါတယ်။ဒီကနေ့ထုတ်နယူးယောက်တိုင်းစ်သတင်းစာကအဆောင်မှာမစ္စတာကယ်ရီက ISIS အကြမ်းဖက်အဖွဲ့ဟာအီရန်နဲ့ဆီးရီးယားတွေမှာသာမကအမေရိကန်ပြည်ထောင်စုအပေါင်းဝင်လုံခြုံရေးအဖွဲ့တွေမရိပ်မိအောင်သူတို့သွားရောက်နိုင်တဲ့ဘယ်နေရာအတွက်မဆိုပို့ပြီးတော့အန္တရာယ်ကြီးလာတယ်လို့ပြောပါတယ်။ISIS တိုက်ခိုက်ရေးသမားတွေဟာတကယ့်ကိုယွန်ရှာစရာကောင်းတဲ့ရက်ဆက်ကြမ်းကြုတ်မှုတွေလှုပ်ဆောင်ကြပြီမဲ့လေအမေရိကန်ပြည်ထောင်စုကဥဆောင်ပြီးတော့ကမ္ဘာနိုင်ငံတွေအကြေပြန့်ဆုံးပူးပေါင်းဆောင်ရွက်ကြရင်တော့သူတို့ကိုနှိမ်နှင်းနိုင်မှာပါလို့မစ္စတာကယ်ရီကဆိုပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကတော့လောလောဆယ်မှာ ISIS အဖွဲ့ကိုနှိမ်နှင်းဖို့သူမှာဘာဗျူဟာမှမရှိဘူးလို့ပြောပြီးမဲ့လေမစ္စတာကယ်ရီကတော့ ISIS တပုံတွေကိုနှိမ်နှင်းရေးအစီအစဉ်တရက်ကိုစက်တင်ဘာမှာကျင်းပမယ့်ကုလသမဂ္ဂအထွေထွေညီလာခံအတွင်းမှာအမေရိကန်ကတင်ပြမှာဖြစ်တယ်လို့ဒီကနေ့ဆောင်းပါးမှာပြောထားပါတယ်။အစိုးရသမားတွေကိုတာဝန်သိတဲ့တိုင်းပြည်တွေနဲ့နိုင်ငံသားတွေစီစီလုံးလုံးနဲ့ဆန့်ကျင်ခြင်းအပြင်အောင်နိုင်နိုင်ပါတယ်လို့မစ္စတာကယ်ရီကပြောပြီးတော့ဆောင်းပါးကိုအဆုံးသတ်ထားပါတယ်ရှင်။
အီရန်နိုင်ငံအပေါ်အနောက်နိုင်ငံတွေကစီးပွားရေးတံခတ်ပိတ်ဆို့လိုက်တာဟာကျူးကျော်ဝင်ရောက်ဆွဲဖက်မှုတရတာဖြစ်တယ်လို့အီရန်သမ္မတဟက်ဆန်ရူဟန်နီကပြောဆိုလိုက်ပါတယ်။စီးပွားရေးလုပ်ငန်းဘဏ်နဲ့တီးခြားပြစ်မှတ်ထားအရေးယူတဲ့လူပုဂ္ဂိုလ်အချို့အပေါ်ဝါရှင်တန်ကအခုလိုတံခတ်ပိတ်ဆို့မှုလုပ်ပြီးစနေနေ့မှာအီရန်ဘက်ကအခုလိုတုံ့ပြန်လိုက်တာပါ။တောက်ကြနေတုန်းကထုတ်ပြန်လိုက်တဲ့ဝါရှင်တန်ရဲ့ဒီစီးရင်ထဲမှာလုပ်ငန်းနဲ့လူပုဂ္ဂိုလ်20ကျော်ပါဝင်ပါတယ်။အဲ့ဒီထဲမှာအီရန်ရဲ့နျူကလ িয়ার အစီအစဉ်တိုးချဲ့ဖို့လုပ်ကင်ပေးနေသူတွေအပါအဝင်အကြမ်းဖက်သမားတွေကိုကူညီအားပေးနေသူတွေနောက်အမေရိကန်နဲ့နိုင်ငံတကာရဲ့ပိတ်ဆို့မှုအပေါ်အီရန်အနေနဲ့ရှောင်ရှားနိုင်အောင်ကူညီနေသူတွေပါဝင်ပါတယ်။ဒီလိုပိတ်ဆို့လိုက်တာကြောင့်အမေရိကန်နဲ့တားမြစ်ခံထားရသူတွေအကြားလုပ်ငန်းတူမလုပ်နိုင်တာနောက်အဲ့ဒီသူတွေပိုင်ဆိုင်တဲ့ပစ္စည်းငွေကြေးအပြောင်းလဲစတာတွေကိုကြားပြတ်ဟန်တားနိုင်တာတွေကိုလုံဆောင်နေမှာပါ။အီရန်ပေါ်နောက်ထပ်ဒီလိုပိတ်ဆို့တန်ခတ်လိုက်တာအီရန်နဲ့ အင်အားကြီးနိုင်ငံတွေကြားရရှိထားတဲ့သဘောတူညီချက်တွေကိုချိုးဖောက်လိုက်တာဖြစ်တယ်ဆိုပြီးအီရန်နိုင်ငံရုပ်သံဌာနကပြောဆိုပါရတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးအနောက်နိုင်ငံတွေကတန်လျာရှိနေကြတာပါ။အီရန်ဘက်ကတော့ဒီလိုဆွဆဲချက်တွေပေါ်ညင်းဆိုပြီးအရက်ဖတ်သုံးလျက်စစ်တားပေးထုတ်လုပ်ဖို့နဲ့ကျန်းမာရေးကဏ္ဍလိုကိစ္စတွေမှာသာနျူကလ িয়ার စွမ်းအင်ကိုအသုံးချမှာဖြစ်တယ်လို့ပြောဆိုပါရတယ်။
အစ္စရေးတို့ထိန်းချုပ်တဲ့ဂိုလန်ကုန်းမြစ်ဒေသမှာဖိလစ်ပိုင်ငြိမ်းချမ်းရေးတပ်ဖွဲ့တွေနဲ့ဆီးရီးယားသဘုံတွေကြားမှာပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ဖိလစ်ပိုင်ငြိမ်းချမ်းရေးထိန်းတပ်တွေစောင့်ကြည့်နေတဲ့စခန်းနှစ်ခုတည်းကတစ်ခုကိုစနေနေ့မနေ့ပိုင်းမှာဆီးရီးယားစစ်သွေးကြွတွေတိုက်ခိုက်ခဲ့တယ်လို့ဖိလစ်ပိုင်ကာကွယ်ရေးအကြီးအကဲဗောလ်တိုင်ယာဂတ်စမန်ကပြောပါတယ်။သေဆုံးဒဏ်ရာရသူစီးရင်ကိုတော့ချက်ချင်းမသိရပါဘူး။ဒီသတင်းပတ်အစောပိုင်းတုန်းကလည်းသဘုံတွေကဆီးရီးယားအစ္စရေးနယ်စပ်အဲ့ဒီနယ်မြေတွေကပဲနောက်ထပ်ဂိုလန်ကုန်းမြစ်စခန်းတစ်ခုကိုတိုက်ခိုက်ပြီးတော့ဖီဂျီကငြိမ်းချမ်းရေးထိန်းတပ်ဖွဲ့ဝင်44ဦးကိုဖမ်းဆီးသွားခဲ့ပါတယ်။ကုလသမဂ္ဂကအဲ့ဒီဖီဂျီယန်ငြိမ်းချမ်းရေးထိန်းတပ်ဖွဲ့ဝင်တွေပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်ရှင်။
New American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဟောင်ကောင်ကိုအသုံးချပြီးတရုတ်နိုင်ငံကိုအနှောက်ယှက်ပေးဖို့ပြည်ပနိုင်ငံတွေကလှုပ်ဆောင်နေတာတွေအပေါ်တရုတ်နိုင်ငံကသတိပေးလိုက်ပါတယ်။တနင်္ဂနွေနေ့မှာကျင်းပမယ့်တရုတ်လွှတ်တော်မှာဟောင်ကောင်အုပ်ချုပ်ရေးမှူးရာထူးအတွက်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်နိုင်မဲ့သူတွေနေရာမှာဘေကျင်းကိုလိုလားတဲ့သူတွေကိုသာပါဝင်နိုင်အောင်ကန့်သတ်တာတွေလုပ်လိမ့်မယ်ဆိုပြီးထင်ကြေးပေးနေကြတာပါ။ဒါဟာဒီမိုကရေစီလှုပ်ရှားသူတွေအုပ်ချုပ်ရေးပိုင်းမှာပါဝင်လို့မရအောင်ဆောင်ရွက်လိုက်တာလည်းဖြစ်ပါတယ်။ဟောင်ကောင်ကိုအထူးအုပ်ချုပ်ရေးဇုံအဖြစ်တရုတ်ကသတ်မှတ်ထားတာပါ။တောက်ကြနေကတရုတ်သတင်းဌာနဆင်ဝါနဲ့အင်တာဗျူးမှာတရုတ်နိုင်ငံသားရေးဌာနဟောင်ကောင်မကာဦးထိုင်ဝမ်ဆိုင်ရာပြောခွင့်ရကလူချို့ဟာဟောင်ကောင်ရဲ့ရေရှည်အကျိုးစီးပွားကိုအလေးမထားပဲပြည်ပနိုင်ငံတွေနဲ့ပူးပေါင်းပြီးဟောင်ကောင်အုပ်ချုပ်ရေးကိုဝင်ဆက်ဖက်ဖို့လုပ်နေကြတယ်ဆိုပြီးပြောပါတယ်။ဒါလို့ပြောဆိုမှုတွေရှိလာတာကြောင့်တနင်္ဂနွေနေ့မှာဟောင်ကောင်အရေးဆုံးဖြတ်ချက်ချမှတ်အပေါ်ဟောင်ကောင်လူထုတွေအကြဆိုးရိမ်မှုတွေရှိလာနေပါတယ်။ဒီလွှတ်တော်အစည်းအဝေးကိုတန်တပန်တွေလူ့အခွင့်အရေးသမားတွေကစောင့်ကြည့်နေကြတာလည်းဖြစ်ပါတယ်။
အိန္ဒိယနဲ့ဂျပန်နိုင်ငံကြားမှာပူးပေါင်းဆောင်ရွက်မှုအတွက်အရေးကြီးတဲ့ပထမဦးဆုံးခီးစဉ်ဖြစ်တဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာဒီကနေ့စနေနေ့မှာပဲဂျပန်နိုင်ငံကိုထွက်ခွာသွားပြီဖြစ်ပါသည်။မစ္စတာမိုဒီနဲ့အရှင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘဲတို့ဟာနှစ်နိုင်ငံရဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုကိုတိုးမြှင့်ဖို့ပြောဆိုမယ်လို့ခန့်မှန်းရပြီးတော့ရေပြင်မှာရောမြေပြင်မှာပါဆင်းသက်လို့ရတဲ့လေရင်တစ်စင်းအိန္ဒိယရေတပ်ကိုရောင်းချဖို့ဆွေးနွေးမှုမြင်မြန်ပြီးစီအောင်စူးစမ်းကြမယ်ပုံရှိပါသည်။ဒီခီးစဉ်တွင်မှာပဲနျူကလ িয়ার စွမ်းအင်ထုတ်လုပ်ရေးသဘောတူညီမှုအတွက်ဂျပန်ရဲ့ထောက်ခံမှုရရှိပြီးတော့ဒေါ်လာ 15,000 တန်ဈေးကွက်မှာဂျပန်ကယင်းနှိမ့်မြှုပ်နှံမှုဆွဲဆောင်မှာဖြစ်သလိုတစ်ချိန်တည်းမှာပဲနျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့အိန္ဒိယနဲ့စီးပွားရေးလုပ်ဖို့ဂျပန်ကစိုးရိမ်မှုတွေရှိနေတာနဲ့ပတ်သက်လို့ဆွေးနွေးဖို့အတွက်အိန္ဒိယဘက်ကမျှော်လင့်ထားပါတယ်ရှင်
အာဖဂန်နစ္စတန်အရှေ့ပိုင်းကဂျလာလာဘတ်မြို့တော်မှာရှိတဲ့ထောက်လိုင်းရေးဌာနချုပ်ကိုတာလီဘန်စစ်သည်ကြတွေကဝင်ရောက်တိုက်ခတ်ခဲ့တာကြောင့်အနည်းဆုံးလူ6ဦးသေဆုံးသွားတယ်လို့အာဖဂန်အရာရှိတွေကပြောပါရတယ်။စနေနေ့မနေ့အစောပိုင်းကဒီတိုက်ခတ်မှုတွေအတွင်းမှာတာလီဘန်တွေကအင်အားပြင်းလက်နက်တွေကိုသုံးပြီးတိုက်ခတ်ခဲ့တာကြောင့်ဒဏ်ရာရသူတွေလည်းရှိခဲ့ပါတယ်။နဂါဟာမြို့ပြည်နယ်အုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရသူကအကြမ်းဖက်သမားတွေဟာမော်တော်ကားနဲ့အသေးခံဘုံခွဲပြီးစတင်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြောပါရတယ်။အဲဒီနောက်မှာတော့တိုက်ပွဲကတော်လေးကြာခဲ့ပါတယ်။ဂျမားရေးအရာရှိတွေကဒီတိုက်ခိုက်မှုအတွင်းအနည်းဆုံး45ဦးဒဏ်ရာရခဲ့တယ်လို့ဆိုပါရတယ်။တာလီဘန်ပြောခွင့်ရသူကဒီတိုက်ခိုက်မှုကိုသူတို့လုပ်ခဲ့တာဖြစ်ကြောင်းပြောဆိုပါရတယ်။
အနောက်အာဖရိကဒေသမှာပြန့်ပွားနေတဲ့ Ebola virus ဟာ Senegal နိုင်ငံကိုရောက်သွားပြီဖြစ်ပါတယ်။ Guinea နိုင်ငံမှာ Ebola လူနာတအုပ်နဲ့ထိတွေ့မှုရှိခဲ့တဲ့ Senegal မှာကျောင်းလာတဲ့ Guinea တက္ကသိုလ်ကျောင်းသားဟာ Senegal နိုင်ငံဒါကာမြို့တော်မှာဆေးရုံတက်ပြီးတော့ဆေးကုသမှုခံယူနေရတယ်လို့ကျန်းမာရေးဝန်ကြီးကပြောပါတယ်။ Guinea, Liberia, Sierra Leone တို့ကအများစုဖြစ်တဲ့လူပေါင်း 1,500 ကျော်ဒီနှစ်မှာသေဆုံးခဲ့ရတဲ့ Ebola virus ပိုးဒေသရင်းကူးစက်ပြန့်နှံ့မှုမှာအခု Senegal နိုင်ငံကဒီပိုးရောက်သွားပြင်းစမမြောက်နိုင်ငံဖြစ်ပါတယ်။ရောဂါစတင်ပြန့်ပွားတာ6လကြာပြီဖြစ်တဲ့ဒီ Ebola ပြန့်ပွားမှုဟာအချိန်မြင့်လာနေပြီးတော့ပြီးခဲ့တဲ့21ရက်အတွင်းမှာကိုကူးစက်မှုကစုစုပေါင်းကူးစက်မှုရဲ့40ရာခိုင်နှုန်းရှိတယ်လို့ကုလသမဂ္ဂကျန်းမာရေးအဖွဲ့ WHO ကတောက်ကြနေကပဲသတိပေးသွားပါတယ်ရှင်။
နေညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မအေးတန်နာကျော်တို့ကြီးညာပေးခဲ့တာပါရှင်။အခုကတော့မြန်မာနိုင်ငံမှာနှစ်ပေါင်း30ကျော်အတွင်းပထမဆုံးကောက်ယူတဲ့သံကောင်းစင်ကောက်ယူမှုအခြေအနေရရက်ကိုပြောပြပေးပါမယ်။အနှစ်30ကျော်အတွင်းပထမဆုံးအချိန်ကောက်ယူတဲ့သံကောင်းစင်အရာမြန်မာနိုင်ငံမှာလူဦးရေ 51.4% တန်းရှိတဲ့အကြောင်းလွှင့်မှုကြီးချက်ရေးနယ်ပြည်သူ့အင်အားဦးစီးဌာနပြည်ထောင်စုဝန်ကြီးကဒီကနေ့ကြေညာပါရယ်။အခုထုတ်ပြန်တဲ့ရှေ့ပြေးလူဦးရေစီးရင်အရာမြန်မာနိုင်ငံမှာအမျိုးသမီးဥယေကအမျိုးသားဥယေထက် 1.8% တန်းပိုများနေတဲ့အကြောင်းနောက်အခက်အခဲတွေကြောင့်စီးရင်မကောက်ယူနိုင်တဲ့ရခိုင်ကချင်နဲ့ကရင်ပြည်နယ်ကဒေသတချို့မှာရှိတဲ့လူဥယေကိုလည်းမြေပုံရေတက်တဲ့အကွက်အနေအထားအရထက်တွက်ထားတာဖြစ်ကြောင်းဝန်ကြီးဥခင်ကြီးကရှင်းလင်းပြောဆိုပါတယ်ဒေါက်ခင်ဆိုဝင်းကအပြည့်အစုံပြောပြပေးပါမယ်ရှင
်ကောင်းပါပြီရှင်ဒီနှစ်2014ခုနှစ်မတ်လ29ရက်နေ့ကနေဧပြီလ10ရက်နေ့အထိမြန်မာနိုင်ငံတဝန်းကောက်ယူခဲ့တဲ့ရှေ့ပြေးလူဦးရေစီးရင်ကိုလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဝန်ကြီးဦးခင်ကြီးကအခုလိုထုတ်ပြန်ကြေညာလိုက်ပါတယ်
။မြန်မာနိုင်ငံနယ်နိမိတ်တွင်းမှာဆက်ဆက်နိုင်လို့ခေါ်တဲ့2014ခုနှစ်မတ်လ29ရက်နေ့ညမှာရှိတဲ့ပုံကိုယ်တွေနိုင်ငံသားတာဝန်မှာတာဝန်ထမ်းဆောင်နေတဲ့ပုံကိုယ်တွေအဲ့ဒီပုံကိုယ်တွေပါတဲ့စီးရင်ဒီရှေ့ပြေးလူဦးရေစီးရင်လက်နဲ့ပေါင်းထားတဲ့လက်ပေါင်းစရာကိုကျွန်တော်တို့စတဲ့တဲ့ပပီတင်ပြထားတာဖြစ်ပါတယ်။အဲ့ဒီစင်းကြီးကကျွန်တော်တို့အခြေပြုလို့ရစင်းကြီးစုစုပေါင်းတိုင်းပြည်မှာပေါ့မလ29ညမှာမြန်မာနိုင်ငံနယ်နိမိတ်အတွင်းရှိတဲ့လူတွေထဲမှာ 51.4% တန်းရှိတယ်။အဲ့ဒီမှာယောက်ျားလေးက 21.8% တန်းမိန်းကလေးက 16.5% တန်းမြန်မာနိုင်ငံထဲမှာမိန်းကလေးဦးရေပုံများတယ်
။ဒေသအခြေအနေအရအခက်အခဲမျိုးမျိုးကြောင့်သံကောင်းစီရင်ကောက်ယူနိုင်ခဲ့ခြင်းမရှိတဲ့အခြေအနေနဲ့ပတ်သက်ပြီးလေဝင်းကြီးဥခင်ကြီးကအခုလိုရှင်းလင်းခဲ့ပါတယ်။
တခိုင်ပြည်နယ်မှာဆိုရင်အောက်က grassroot level အောက်ခြေမှာကျွန်တော်တို့တွေ့တယ်စီယုံတယ်ဒါဒီဥစ္စာဖျားလို့တွေ့ကောက်တဲ့ကိစ္စလက်ခံပေးဖို့ကျွန်တော်ပန်ကြားတယ်တောင်းပန်တယ်ညှိနှိုင်းတယ်အလားတူပဲအလေလက်ဆင့်အရာရှိများဒုတိယဝင်းကြီးများခေါင်းဆောင်ပြီးတော့အဲ့ဒီကျွန်တော်တို့ခရိုင်သုံးခုမှာရှိတဲ့ဘာသာရေးဆိုင်ရာအကြီးအကဲတွေဒေသခံဘင်္ဂလီတိုင်းရင်းသားဘင်္ဂလီဟွာတွေနဲ့ကျွန်တော်တို့အုပ်စုတွေနဲ့ကျွန်တော်တို့ညှိပါတယ်နောက်ချက်ဆင့်မှာလည်းကျွန်တော်တို့သတ်ပါတီတွေခံပြီးတော့ညှိနှိုင်းမှုတွေလုပ်ပါတယ်သို့တော်လည်းတက်နီကယ်ဒလေးကာလာရဲ့နောက်ဆုံးရက်ဖြစ်တဲ့ကျွန်တော်တို့ဂျွန်လ14ရက်နေ့ဒီအဲ့နေရာတွေကျွန်တော်တို့ကောက်လို့မရတဲ့သဘောဖြစ်ပါတယ်အလားတူပါပဲတချင်ပြည်နယ်မှာကြံခဲ့တဲ့ကြီးရအုပ်စု25အုပ်စုအဲ့ဒီ25အုပ်စုမှာလည်းညှိနှိုင်းရေးမှာကျွန်တော်ဗကြုတ်ကွန်မောင်းနဲ့ကျွန်တော်ချိန်မှန်များစွာကျွန်တော်ညှိပါတယ်စာတွေပေးပါတယ်ညှိနှိုင်းအကျိုးဆောင်တွေကဆင်ကျွန်တော်တို့အဲစာပေးပါတယ်ပို့ပါတယ်ညှိနှိုင်းပါတယ်သို့တော်လည်းပဲကျွန်တော်တိုင်းသားအချင်းတိုင်းသားတွေဘက်ကတော့ဒီတခါတော့ပုံအောင်ဆောင်ရဖို့အနေငယ်ခက်ခဲနေပါတယ်နောက်တစ်ချိန်တော့ပုံအောင်ဆောင်ရပြစီဆိုတဲ့ပြန်စားနဲ့ပဲကျွန်တော်တို့အဲ့ဒီဘက်လည်းကျွန်တော်မလုပ်လိုက်နိုင်ပါဘူ
း UNFPA ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Janet Jackson ကလည်းမြန်မာပြည်ပြင်ပြောင်းလဲရေးမှာဖွံ့ဖြိုးမှုလုပ်ငန်းတွေတိုးတက်နိုင်ဖို့လူဦးရေစီးရင်တဲ့လူနေမှုဘဝအခြေအနေစစ်တမ်းတွေကအရေးကြီးတဲ့အကြောင်းအခုလိုပြောဆိုလိုက်ပါတယ
် Paving the way for developmentthat can improve the lives of those in greatest need. Myanmar's ongoing political reforms have raised hopes
and လူတကောင်စီးရင်ကောက်ယူတာဟာအကူအညီလိုအပ်နေတဲ့လူမှုဖွံ့ဖြိုးမှုအတွက်လမ်းကြောင်းဖွင့်ပေးတဲ့သဘောဖြစ်ပါတယ်တဲ့။လက်တလောဖော်ဆောင်နေတဲ့နိုင်ငံရေးပြုပြင်ပြောင်းလဲရေးဟာစီးပွားရေးဖွံ့ဖြိုးမှုနဲ့ငြိမ်းချမ်းရေးအတွက်မျှော်လင့်ချက်တွေလည်းဖြစ်ပါတယ်တဲ့။လူတိုင်းလူတိုင်းတာယာဝပြောရေးအတွက်ဖွံ့ဖြိုးရေးဟာအခရာကြပါတယ်တဲ့။ဒါကြောင့်ဖွံ့ဖြိုးမှုတွေလှုပ်ပေးနိုင်ဖို့သူတို့တွေဘယ်မှာရှိကြတယ်။ဘလို့အသက်မွေးဝမ်းကြောင်းတွေလှုပ်ကြတယ်။ပညာရေးကျန်းမာရေးအခြေအနေကဘလို့လဲဆိုတာကိုလည်းစစ်တမ်းတွေကောက်ယူဖို့လိုတယ်လို့ပြောဆိုသွားတာပါ။ဒီကနေ့ထုတ်ပြန်တဲ့လူဦးရေစီးရင်ထဲမှာမြန်မာတန်ရုံးဝန်ထမ်းတွေကလွဲလို့ပြည်ပရောက်မြန်မာနိုင်ငံသားတွေကိုထည့်သွင်းရေတွက်ထားခြင်းမရှိသေးပါဘူး။သံကောင်းစီးရင်ကောက်ယူတုန်းကမေးမြန်းခဲ့တဲ့လူမှုစီးပွားစစ်တမ်းမေးခွန်း40ပါအချက်အလက်စုစည်းချက်တွေကိုတော့2015မေလမှာထုတ်ပြန်နိုင်မယ်လို့ခန့်မှန်းထားတဲ့အကြောင်းလဲဝန်ကြီးဦးခင်ကြီးကပြောဆိုခဲ့ပါတယ်။တခြားနိုင်ငံသားခံယူထားတဲ့ပြည်ပရောက်မြန်မာလူမျိုးတွေပြည်ပြင်ပြောင်းလဲရေးမှာပူးပေါင်းပါဝင်ကြဖို့မြန်မာအစိုးရကဖိတ်ခေါ်ခဲ့တာနဲ့ပတ်သက်ပြီးအခုလက်ရှိမြန်မာပြည်သားအဖြစ်ပြန်လည်လက်ခံနေတဲ့အခြေအနေနဲ့ပတ်သက်လို့ဝန်ကြီးဦးခင်ကြီးကအခုလိုရှင်းလင်းပြောဆိုသွားပါတယ်
။နိုင်ငံသားပြန်ဖြစ်ဖို့ကအပေါက်ခွေးတစ်ပေါက်ပဲရှိတယ်။အဲ့ဒါပါလဲဆိုတော့80ခုနှစ်မြန်မာနိုင်ငံသားဥတွေပုံမှန်ရှိတာကြီးမှာနိုင်ငံတော်အကျိုးငါဆိုတဲ့အချက်ပေါ်မှာပြီးတော့နိုင်ငံတော်တပ်ပရာကြီးအဖြစ်ဒီပုံကိုယ်တွေကနိုင်ငံတော်အကျိုးငါတို့ပြန်ပြီးလက်ခံကြစို့အမျိုးသားညီညာစီအစီအမံညာပြန်ပြီးတော့လက်ခံကြစို့ဆိုတဲ့မူရပြန်ပြီးတော့ခေါ်တဲ့လက်ခံတဲ့လူဦးသားတွေကျွန်တော်တို့ဒီမှာပြန်စဉ်းစားလို့ရပါတယ်အဲ့တော့နိုင်ငံညာရေးဝန်ကြီးဌာနကအဲ့လိုပုံကိုယ်မျိုးကိုနိုင်ငံသားခံခွင့်မရှိဘူးဆိုတဲ့ဥတွေရကိုနိုင်ငံသားဆွတ်တဲ့ကိစ္စတွေဒီကိုပြန်ဖို့တဲ့ကိစ္စတွေတို့ကတောင်းပြီးလုပ်ပါတယ်
ဒီလေဝင်ကြီးဌာနတော်ပြန်လာတဲ့ပုဂ္ဂိုလ်တွေမှာဒီမှာရာဇဝတ်ကြောင်းရရည်ရွယ်ဖို့လိုသလားသူလူဒီတာတတ်သွားတယ်စသဖြင့်เนาะသူ criminal case ရှိတဲ့လူကလွဲလို့ပေါ့ရှိတော့ရှိချင်သလိုပေါ့အဲ့လိုကိုစစ်ပြီးတော့ကျွန်တော်တို့ကခုနပြောတဲ့ပုံမှန်ရှေ့ရနိုင်ငံတော်ကမ္ဘာကြီးကလက်ခံပြီဆိုရင်ကိုယ်နိုင်ငံသားကိုစွန့်ဒီနိုင်ငံသားပြန်လျှောက်ဒီနိုင်ငံသားမှာဒီနိုင်ငံမှာချမှတ်တဲ့ဒီစိတ်ဥတွေလိုက်နာမယ်ဆိုတဲ့အကြောင်းကိုကျန်းသက်စာကျေဆိုပြီးနိုင်ငံသားပြန်ပေးပါတယ်အဲ့တော့တရားဝင်လျှောက်တာ168ရောက်ရှိပါတယ်တမန်တော်ကြီးရှာပေးပြတာ68ရောက်ရှိပါတယ်ကျန်တဲ့လူတွေကစီစစ်ဆဲဖြစ်ပါတယ
်အခုမြန်မာနိုင်ငံမှာကောက်ယူခဲ့တဲ့နှီးစနစ်တွေလှုပ်ထုံးလုံနည်းတွေပညာပေးအစီအစဉ်တွေစေတနာဝန်ထမ်းတွေတာဝန်ရှိသူတွေရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်လို့နိုင်ငံတကာကျွမ်းကျင်အကဲခတ်တွေကနိုင်ငံတကာစံနှုန်းတွေနဲ့အညီလေ့လာဆန်းစစ်ခဲ့ကြတယ်လို့ UNFPA ရဲ့ဒီကနေ့ကြေညာချက်မှာလည်းဖော်ပြထားပါတယ်။2014ခုနှစ်သံဃောင်းစီးရင်ကောက်ယူရေးအတွက်မြန်မာအစိုးရကအမေရိကန်ဒေါ်လာ15သန်းနဲ့ညီမျှတဲ့မြန်မာကျပ်ငွေကိုသုံးစွဲခဲ့ပြီး UNFPA ရဲ့ကြီးကြပ်မှုနဲ့နိုင်ငံတကာအလှူရှင်တွေရဲ့ရန်ပုံငွေတွေနဲ့လည်းပံ့ပိုးပေးခဲ့တယ်လို့သိရပါတယ်။ရှေ့ပြေးလူဦးရေစီးရင်အရလူဦးရေအများဆုံးဟာရန်ကုန်တိုင်းဖြစ်ပြီးတော့ဒုတိယလူဦးရေအများဆုံးကအေရဝတီတိုင်းတတိယလူဦးရေအများဆုံးကတော့မန္တလေးတိုင်းဖြစ်ပြီးလူဦးရေအနည်းဆုံးကတော့ကယားပြည်နယ်ဖြစ်တယ်လို့သံကောင်းစီးရင်မှာဖော်ပြထားပါတယ်ရှင်
။ဒေါက်ခင်ဆိုးဝင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့အေရဝတီတိုင်းဘက်ကလယ်သမားလှုပ်ရှားမှုတစ်ခုအကြောင်းကိုပြောပြပေးပါမယ်။အသိဆဲခံထားရတဲ့လေယာမြေပြဿနာတွေအမြန်ဆုံးဖြေရှင်းပေးဖို့အရေးအီယာဝတီတိုင်းကတောင်သူလယ်သမားရာနဲ့ချီပြီးချီတဲ့ဆန္ဒပြခဲ့ကြပါတယ်။လယ်သမားတွေလေယာမြေပြန်လည်စိုက်ပျိုးနိုင်ဖို့ထိုက်တန်တဲ့ရောကြီးရရှိရေးအပါအဝင်ဗက်လိုက်မှုကင်းကင်းနဲ့စုံစမ်းစစ်ဆေးပေးဖို့သမရနဲ့လွှတ်တော်စီတင်ပြပေးဖို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်စီကိုလည်းတောင်းဆိုထားကြတာဖြစ်ပါတယ်။ဒီကနေ့ငြိမ်းချမ်းစွာချီတက်တောင်းဆိုခဲ့ကြတဲ့မဦးပင်ကလယ်သမားဆန္ဒပြပွဲအကြောင်းကိုတော့မတ်စုမုံကဆက်ပြီးတော့ပြောပြပေးပါအောင်ရှင်
။လယ်ယာစိုက်ပျိုးရေးလုပ်ငန်းကိုအဓိကထားလုပ်ကိုင်နေတဲ့ AR တိုင်းတွင်းမြို့နယ်တော်တော်များများမှာလယ်သမားတွေစိုက်ပျိုးမြေအခက်အခဲတွေနဲ့ရင်ဆိုင်ကြုံတွေ့နေရတဲ့အတွက်အသိစိတ်ခံလေယာမြေပြန်လည်ရရှိရေးနဲ့လေယာမြေအငင်းပွားမှုပြဿနာတွေဖြေရှင်းပေးဖို့အရေးရာနဲ့ချီတဲ့လေသမားတွေဟာမအူပင်မြို့ကိုလမ်းလျှောက်ချီတက်ဆန္ဒပြခဲ့ကြပါတယ်။နိုင်ငံတော်သမ္မတလွှတ်တော်နဲ့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေအနေနဲ့အမြန်ဆုံးဖြေရှင်းပေးဖို့အရေးကူညီတောင်းဆိုပေးဖို့မအူပင်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ရုံးရှိမှစုဝေးခဲ့ကြတာဖြစ်တဲ့အကြောင်းမအူပင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိန်ဝင်းက VOA မြန်မာပိုင်းကိုပြောပါတယ်။
သူတို့လာပြောတဲ့အကြောင်းတရားတော့နံပါတ်1ကတော့ဒီလေယာမြေပြဿနာကိုအမြဲဆုံးဖြေရှင်းပေးဖို့ပေါ့နော်နံပါတ်1ကတော့နံပါတ်2ကတော့ဒီဖြေရှင်းတဲ့ကံမှာမူလလေသမားတွေကဆန္ဒပြတဲ့တဲ့မူလလေသမားတွေလက်ထက်ကိုလေယာမြေပြန်လည်ရရှိဖို့နော်နံပါတ်3ကတော့ဒီလေယာမြေပြန်မပေးနိုင်တဲ့ကာလပေါက်ဈေးအနှုန်းတိုင်းပေးရဖို့ပေါ့ဒါတွေကိုအမြဲဆုံးဆောင်ရွက်ဖို့ဆိုပြီးတော့ဒီလာပြီးတော့တင်ပြ
အခုလိုမျိုးတောင်းဆိုလာတဲ့လယ်သမားတွေရဲ့ဆန္ဒဖော်ထုတ်မှုတွေကိုတပ်ဆိုင်ရာပြည်ထောင်စုအစိုးရအဖွဲ့နဲ့လွှတ်တော်ကိုတင်ပြဆွေးနွေးပေးမှာဖြစ်တယ်လို့ပြည်ထောင်စုလွှတ်တော်ကနေဖွဲ့စည်းထားတဲ့လေယာမြေနဲ့အခြားမြေများသိမ်းဆည်းခံရမှုစုံစမ်းရေးကော်မရှင်အဖွဲ့ဝင်လည်းဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမအူပင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိန်ဝင်းကပြောပါတယ
်။ဒီနေ့ပြည်ထောင်စုလွှတ်တော်ကလေယာမြေနဲ့အခြားမြေမတရားသိမ်းဆည်းခံရမှုပေါ်မှာနင်းနာမှုပြည်သူများနင်းနာမှုမရှိစေရတဲ့ပေါ်သို့ဆိုစားရေးကော်မရှင်အနေနဲ့အဖွဲ့အစည်းအဝေးစာ1234ထုတ်ထားပြီးဖြစ်တဲ့ကြောင်းအဲ့ဒီအစည်းအဝေးစာထဲမှာနှိမ့်ချုပ်လိုက်ရင်တော့မူလလေသမားတွေပြန်ပေးဖို့ကာလပေါက်ဈေးတန်ပေးလို့ဘူးမပေးနိုင်မြေပြန်ပေးလို့ရပြန်ပေးမြေပြန်ပေးလို့မရရင်ရောကြီးပေးဖို့ဆိုပြီးတော့ပြည်တော်စုလူတော်နေပြီးတော့ပြည်တော်စုအစိုးရကိုလမ်းညွှန်ပြီးအကြံပြုလမ်းညွှန်ထားပါတယ်မစီစစ်တဲ့နေရာမှာဒီဘဲလိုက်မှုလေးတွေနဲ့ဒီအဟွာလုတာလေးတွေတော့ရှိတယ်အဲ့တော့ဒါကြောင့်မလို့ပေါင်းစားပါရခင်ဗျသူတို့အဓိကပြောချင်တာတော့ဒီလေယာမြေကိုမှန်မှန်ကန်ကန်ဖြည့်ဆည်းနိုင်မှုအတွက်မြေသိန်းစီတို့ကပါဝင်ပတ်သက်ခဲ့တဲ့မြေစည်းတွေအုပ်စုကြီးတွေပါဝင်မှုမရှိဘဲပြည်သူတောင်းဆိုပါယုံကြည်တဲ့ပုဂ္ဂိုလ်တွေနဲ့အသည့်ဖွဲ့စည်းပြီးဆောင်ရွက်ပေးဖို့သူ့တော်ထဲမှာအစိုးပြုပြီးပါလားဆိုပြီးတော့အငယ်ကြီးကိုလာပြီးတော့ပြင်ပြတောင်းဆိုကြပါ
လယ်သမားတွေကြုံနေရတဲ့အခက်အခဲကိုနိုင်ငံတော်သမ္မတစီစာပေးဖို့တောင်းဆိုခဲ့တယ်လို့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေကိုဆွေးနွေးတင်ပြခဲ့ပေမဲ့ပြည်လဲအောင်ဖြေရှင်းပေးခြင်းမရှိတဲ့အတွက်အခုလိုမျိုးဆန္ဒပြတောင်းဆိုကြရတာဖြစ်တယ်လို့ခြေတက်လမ်းလျှောက်ဆန္ဒပြခဲ့တဲ့မအူပင်ကလယ်သမားကြီးဦးစိန်တန်းကပြောပါတယ်
။ဟုတ်ကျွန်တော်ဘယ်လိုတောင်းဆိုကျွန်တော်တို့လေယာဉ်မြေကိုရှင်းလင်းပေးတာဒလိုက်မှုပါလားဖြစ်နေ
။ဟုတ်ကဲ
့။လေစီရီရလေ
။ဟုတ်ကဲ့ရှင်ဟုတ်ကဲ
့။အဲ့ဒါလေစီရီရကိုသုံးပြတာတစ်ဖက်ပဲသုံးပြတယ်ကျွန်တော်လည်းဒီမှာတော့ကိုယ်သူမဆုံးဖြတ်ဘူးအဲ့ဒါကိုကျွန်တော်တို့မြင်နေလို့ဆန္ဒပြရအောင်ဘာဖြစ်လဲဆိုတော့ကျွန်တော်တို့ကရှင်းရတယ်ကမဟုတ်တာလည်းလောက်ရအောင်မဟုတ်တဲ့ပဲသူလိုက်ရောက်ဘက်လိုက်ဆုံးဖြတ်နေတော့ကျွန်တော်တို့တောင်းနေဒီမှာအခက်အခဲတော့တွေ့နေရတယ်
အော်ကျွန်တော်မြန်မာပြည်ရဲ့ပြောချင်တာဒီလိုလေဟိုတမရအီးထုတ်ထားတဲ့ရှာကဟုတ်လားသူသူထုတ်ထားတယ်ကျွန်တော်တို့ဂျွန်လာမတန်မျိုးမိုးစပါအပြီးရှင်းဆိုပြီးသူတို့မရှင်းခဲ့ဘူးတမရအီးရပဲအာနာမရှိရလားဒါဟုတ်တမရအီးရလေနေကြလားကျွန်တော်အီးထုတ်ကြတယ်ကျွန်တော်တို့ဂျွန်လာမတန်မျိုးမိုးစပါအပြီးရှင်းဆိုပြီးသူတို့မရှင်းခဲ့ဘူးတမရအီးရပဲအာနာမရှိရလားဒါဟုတ်တမရအီးရလေနေကြလားကျွန်တော်အီးထုတ် ြင်စုံစမ်းရေးကော်မရှင်အဖွဲ့ဝင်တွေနောက်လွှတ်တော်ကိုယ်စားလှယ်တွေကလက်တွေ့ကွင်းဆင်းစစ်ဆေးပြီးတော့လယ်သမားတွေနဲ့ဓာတ်ရိုက်တွေ့ဆုံဆွေးနွေးညှိနှိုင်းပေးနေပေမဲ့လယ်သမားတွေတောင်းဆိုနေတဲ့အချက်နဲ့ပတ်သက်လို့သိမ်းဆည်းထားတဲ့ကုမ္ပဏီတွေနဲ့လယ်သမားတွေကြားအခြေအတည်အငင်းပွားနေစေဖြစ်ပါတယ်
ရချာမြန်မာနိုင်ငံမှာတောင်သူလယ်သမားအကျိုးဆောင်ရွက်တဲ့သူတွေတောင်သူလယ်သမားတွေတရားတပောင်ရင်ဆိုင်ရတာဖမ်းဆီးထောင်ချခံနေရတာသတင်းတွေမကြာခဏပေါ်ထွက်နေပါတယ်ဆိုတော့သမ္မတဥသိမ်းစင်အစိုးရဖော်ဆောင်နေတဲ့ပြုပြင်ပြောင်းလဲရေးဟာတောင်သူလယ်သမားတွေရဲ့ဘဝကိုအမှန်တကယ်အကျိုးကျေးဇူးဖြစ်ထွန်းစေရလားဘယ်လိုအကျိုးသက်ရောက်မှုများဖြစ်စေသလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးရအောင်ပါတော့ရချာခင်ဗျာပါဝင်ဆွေးနွေးလူသူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392322554 fax number 2392322552ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတူဆင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးရဖို့ဖိတ်ကြည့်ပါလိမ့်
ခုည9:00ဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါရရှင်။ပါဝင်ဆွေးနွေးကြမယ်ဆိုရင်တော့ VOE ရဲ့ telephone number က1-2-3-8-2-3-8-9-9-9လေးဖြစ်ပါတယ်။ VOE ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါရရှင်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးခြင်းပါရရှင်။တရုတ်နိုင်ငံပြည်သူ့လုံခြုံရေးဝန်ကြီးဌာနကတခြားနိုင်ငံသားခံယူထားပြီးတရုတ်နိုင်ငံသားအဖြစ်ဆက်ရှိနေသူတွေကိုအစိုးရစီအကြောင်းကြားရမယ့်ဥပဒေပြဋ္ဌာန်းချက်တရက်ကိုထုတ်ပြန်ကြေညာလိုက်ပါတယ်။ဒီပြဋ္ဌာန်းချက်ကြောင့်မလို့နှစ်နိုင်ငံသားခံယူထားသူတွေနဲ့နိုင်ငံရဲ့ချားမှာနေထိုင်နေကြတဲ့တရုတ်နိုင်ငံသားတွေအပေါ်အကြမ်းဖက်နှိမ်နှင်းဖို့ဖြစ်လာနိုင်တဲ့အခြေအနေတွေအပေါ်မှာအငြင်းအခုန်ဖြစ်စေခဲ့ပါတယ်။ VOA သတင်းတောက်ဟူဝေဝါရှင်တန်ကနေရေးသားထားတဲ့သတင်းဆောင်မကိုနန်းလောင်ကတင်ပြပေးမှာပါရှင်
။တရုတ်နိုင်ငံပြည်သူ့လုံခြုံရေးဝန်ကြီးဌာနကတခြားနိုင်ငံသားခံယူထားပြီးတရုတ်နိုင်ငံသားအဖြစ်လဲခံစားခွင့်တွေယူနေတဲ့သူတွေကိုအစိုးရစီသတင်းပို့ရမယ့်လုပ်ငန်းစဉ်အဆင့်တွေကိုမကြာခင်ကထုတ်ပြန်လိုက်ပါတယ်။လိလသုံးသက်သူတွေကတော့ဒီလောက်ရက်ကနိုင်ငံခြားမှာမိသားစုနဲ့ပိုင်ဆိုင်မှုတွေရှိနေပြီးသူတို့ရဲ့အကျင့်ပြတ်ချစားမှုတွေကြောင့်ရလာတဲ့ဝင်ငွေတွေကိုဖုံးကွယ်ထားနေနိုင်တဲ့အစိုးရဝန်ထမ်းတွေကိုရည်ရွယ်ပုံရတယ်လို့ဆိုပါတယ်။ဒီလိုအလုပ်လုပ်နေတဲ့အစိုးရအရာရှိတွေထောင်ကြီးရှိနေနိုင်ပေမဲ့စည်ရင်းအတိအကျကိုတော့မသိရပါဘူး။ကနေဒါနိုင်ငံကလူဝင်မှုကြီးကြပ်ရေးဆိုင်ရာအတိုင်ပင်ခံအဖွဲ့ဥက္ကဋ္ဌလဲဦးဘင်းကတော့တရုတ်အစိုးရရဲ့နိုင်ငံသားတစ်ခုထဲခံယူဖို့လုပ်တဲ့ဒီလောက်ရကိုထောက်ခံပါတယ်
။隨着中國經濟的發展到了一定的程度，也出现了很多的经济腐败等等一系列的问题之下，那中国政府充分意识到了这个问题的严重性。
中国政府充分意识到了这个问题的严重性。中国政府充分意识到了这个问题的严重性。中国政府充分意识到了这个问题的严重性。中国政府充分意识到了这个问题的严重性。中国政府充分意识到了这个问题的严重性。中国政府充分意识到了这个问题的严重性。中国政府充分意识到了这个问题的严重性。
ဒါပေမဲ့ဒီလိုပိုင်ဆိုင်မှုတွေကိုနိုင်ငံခြားကိုလွှဲပြောင်းနေကြတဲ့အစိုးရအရာရှိတွေကတော့တိတ်မြတ်မြတ်ဆဆမရှိပါဘူး။အကျင့်မြတ်ချစားမှုတွေနဲ့ပတ်သက်မှုမရှိပဲမိသားစုအရေးဒါမှမဟုတ်အလို့အကံကြောင့်နိုင်ငံခြားသားခံယူထားသူတွေကတော့အထူးကနှစ်နာကနိုင်မဲ့သူတွေပါ
။比如说我们要买一些房子啊，外籍华人就受到限制，我们不能买房子。这个房屋的贷款，
那这里要了苗裔宝贝，我们不要用，就拿我这里，因为我们是有，他那边都有苗族啊，有的那些东西老叫人变成有价的嘞，都是所以你那个咯，都是变成有来必然的，那个家他看有来没，所以变成那个家看啥个呢，也没啥说了吧。
အခုနှစ်ပိုင်းတွေမှာတော့နိုင်ငံနှစ်နိုင်ငံသားခံယူဖို့ဆိုတဲ့တောင်းဆိုမှုတွေပိုများလာပါတယ်။ဒါပေမဲ့ရှန်ဟိုင်း East China University ကနိုင်ငံရေးသိပ္ပံနဲ့ဥပဒေရေးရာပါမောက်ခချောဇိုင်ဝဲကတော့အစိုးရရဲ့ထုတ်ပြန်ချက်ကရှုပ်ထွေးနေတယ်လို့ပြောပါတယ်။
双重国籍对个人有利，所谓个人呢，其实还是广大的出国留学经商的人员。
那人家嘛，平常对你的对呢，西外六年的对报表，第六年报到 visa 下铺，省内平常也没留那边，那人家是弄个看啥个呢？过来越南的嘞。
对有所以啊，你那下来，他查所以不办某瑞西尼的路途个苦路才表话嘞。
比如说，一个中国公民，他有美国国籍，只要涉及到犯罪，只要跟我们官方形成对抗的，其他的
每个人跟他看有他的，第二个人他第二个，并不就容易他妈妈嘞。第二说呢，表达那片都有，第二个嘛，强弄他的说法说，第二个啊，每个人我讲加比偏心多嘛吧，大家的结果各有各样难比哦。第二批人有每个人的家务呢哦，甚至比那呢钱也没有啊。
第二啊，所以表达来的第五不要咯，老老实实的偏欧嘛么好包。ဒါကြောင့်တရုတ်နိုင်ငံက green card အစီအစဉ်ကိုအချိန်တိုးပေးဖို့တောင်းဆိုမှုတွေရှိနေပါတယ်။ဒီအစီအစဉ်နဲ့တရုတ်နိုင်ငံထဲမှာနိုင်ငံခြားရာတွေနေထိုင်လုပ်ကိုင်နေကြတာပါရှင်
။နန်းလောင်တင်ပြပေးခဲ့တာဖြစ်ပါတယ်။ VOE ရဲ့စနေညချမ်းအတွက်သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။ VOE ရဲ့နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 kHz 11123လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9395တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်မှာဆိုရင်တော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေသတင်းဆောင်မတွေအပြင်ဓာတ်ရိုက်လေးလိုက်အစီအစဉ်နဲ့အပတ်စဉ်ဒီကမ္ဘာသတင်းမီဒီယာတွေမှာဖော်ပြခဲ့ကြတဲ့မြန်မာနိုင်ငံအကြောင်းသတင်းတွေကကောင်းလို့ရရတွေကိုလည်းကောက်နှုတ်ဖော်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြရအောင်ပါရှင်။စနေနေ့ညနေခင်းအစီအစဉ်ဒီမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုကတော့ဂျန်နီသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးပါမယ်ရှင
်။ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုဟာဒီကနေ့မှာဘရက်ဆဲကိုရောက်ရှိသွားပါတယ်။ဒီခီးစဉ်အတွင်းယူကရိန်းခွဲထည်ရေးသမားတွေကိုအားပေးထောက်ခံနေကြတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ပေါ်ဥရောပသမဂ္ဂအနေနဲ့ဖိအားပေးဖို့မစ္စတာပိုရိုရှန်ကိုလှုံ့ဆော်มาဖြစ်ပါတယ်။ UD တော်တွင်ယူကရိန်းအရှိတ်ကရုရှားလိုလားသူခွဲထည်ရေးသမားတွေနဲ့ယူကရိန်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေခြင်းအတွင်းယူကရိန်းချက်တိုက်လျင်တစ်စီးကိုရုရှားမစ်ဆိုင်းတုံးကြီးထိမှန်ပြီးပြတ်ကျခဲ့တယ်လို့စနေနေ့အစောပိုင်းမှာယူကရိန်းစစ်ဘက်ကပြောပါရယ်။အီရတ်နိုင်ငံက ISIS စစ်သည်အစ္စလာမစ်စစ်သည်ကြွားတွေကိုနှိမ်နှင်းဖို့နိုင်ငံတကာအနေနဲ့ကြဲကြဲပြန့်ပြန့်ပူးပေါင်းပါဝင်ကြဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတိုက်တွန်းသွားပါရယ်။အီရန်နိုင်ငံပေါ်အနောက်နိုင်ငံတွေကစီးပွားရေးတံခါးပိတ်ဆို့လိုက်တာဟာကျူးကျော်ဝင်ရောက်ဆော့ဖတ်မှုတရက်တာဖြစ်တယ်လို့အီရန်သမ္မတဟက်ဆန်ရိုဟန်နီကပြောဆိုလိုက်ပါတယ်။စီးပွားရေးလုပ်ငန်းဘဏ်နဲ့တီးခြားပြစ်မှတ်ထားအရေးယူတဲ့လူပုဂ္ဂိုလ်အချို့ပေါ်ဝါရှင်တန်ကအခုလိုတံခါးပိတ်ဆို့လိုက်ပိတ်ဆို့မှုလုပ်ပြီးစနေနေ့မှာအီရန်ဘက်ကအခုလိုတုံ့ပြန်လိုက်တာပါ။တောက်ကြနေ့ကထုတ်ပြန်လိုက်တဲ့ဝါရှင်တန်ဒီစင်းနဲ့မှာလုပ်ငန်းနဲ့လူပုဂ္ဂိုလ်20ကျော်လို့ပါဝင်ပါတယ်။ဣသရေလထိန်းချုပ်ထားတဲ့ဂိုလန်ကုန်းမြင့်ဒေသမှာဖိလစ်ပိုင်ငြိမ်းချမ်းရေးတပ်ဖွဲ့တွေနဲ့ဆီးရီးယားတပ်ပုံတွေအကြားပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်ဖိလစ်ပိုင်ငြိမ်းချမ်းရေးထိန်းတပ်တွေစောင့်ချက်နေတဲ့စခန်းနှစ်ခုတည်းကတခုကိုစနေနေ့မနက်စောပိုင်းမှာဆီးရီးယားစစ်သည်ကြတွေကတိုက်ခိုက်ခဲ့တာပါဟောင်ကောင်ကိုအုံချပြီးတရုတ်နိုင်ငံကိုအနောက်ရှက်ပေးဖို့ပြည်ပနိုင်ငံတွေကလှုံ့ဆော်နေတာတွေအပေါ်တရုတ်နိုင်ငံကသတိပေးလိုက်ပါတယ်တနင်္ဂနွေနေ့မှာကျင်းပမဲ့တရုတ်လွှတ်တော်မှာဟောင်ကောင်အုပ်ချုပ်ရေးမှူးယာရုအတွက်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်နိုင်မဲ့သူတွေနေရာမှာဘေးကျင်းကိုလိုလားတဲ့သူတွေကိုသာပါဝင်နိုင်အောင်ကန့်သတ်တာတွေလုပ်လိမ့်မယ်ဆိုပြီးထင်ကြပေးနေကြတာပါ
တရင်ချင်းချုပ်ကိုကိုအောင်ကြီးညာပေးခဲ့တာပါရှင်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆွမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂီလ်ဖြစ်ပါတယ်ကျမကသင်ကြီးထိုက်ပါ VOA American အတန်းညနေဖက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးဆုံတွေ့ကြရအောင်ပါတော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်း VOA 1.2 1.3 အပေါင်းကအထူးပဲကျေးဇူးတင်ရှိပါတယ်
This program has come to you from the Voice of America, Washington.